2020ခုနှစ်မေလမှာကဘာတဝမ်းစစ်နဲ့ပြိပခါရီကြောင့်အိုးအိမ်စွန့်ခွာထွက်ပြရတဲ့သူအရင်ကထက်မကြုံဘူးတဲ့အရေးအတွက်ဖြစ်တဲ့တန်ပေါင်း120အထိရှိလာပြီဆိုပြီးကဘာကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်တွေကိုထောက်ပံ့ကူညီရေးအားလုံးဝိုင်းဝန်းတာဝန်ယူဖို့နဲ့ခိုလုံခွင့်တောင်းခံသူတွေရဲ့လူခွင့်ရေးကိုလေးစားလိုက်နာကြဖို့အိုးမဲ့အိမ်မဲ့နေရဲစွန့်ခွာသူတွေအိမ်ပြန်နိုင်ရေးပြိပခါတွေကိုဖြည့်ရှင်းပေးဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှနိုင်ငံတကာအတိုင်းအဝန်ကိုမေတ္တာရက်ခံလိုက်ပါတယ်ရှင်
။ From Sudan to Ukraine, from the Middle East to Myanmar, to the Democratic Republic of the Congo and beyond, conflict, climate chaos and upheaval.
ဆူဒန်ကနေယူကရိန်းထိအရှိလေပိုင်းကနေမြန်မာထိကွန်ဂိုနိုင်ငံတွေကိုကျော်ပြီးကမ္ဘာတဝန်းမှာပြိပခါတွေရာသီဥတုဖောက်ပြန်ပြောင်းလဲတဲ့ဗယံပဒါအခြေအနေကတောင်းခင်းအနေထားတွေကြာလူတွေမကြုံဘူးအောင်လို့နေရဲစွန့်ခွာထွက်ပြေးနေရပြီးတော့လူမှုဘေးဒုက္ခတံကိုအကြီးအကျယ်ခံစားနေရတယ်ဆိုပြီးကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်ဂါဇာကမ်းမြောင်မှာလူဦးရေ85ရာခိုင်နှုန်းလူတသန်း9သိန်းအထိအိုးမဲ့အိမ်မဲ့ဒုက္ခရောက်နေပြီးတော့ဆူဒန်နိုင်ငံမှာလေ2023နှစ်ကုန်ထိလူ10သန်းနဲ့8သိန်းနေရွှန်ခွာနေရပါလိမ့်မြန်မာနိုင်ငံမှာပြည်ပခါနဲ့သဘာဝဘေးဒဏ်တွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရတဲ့သူကအရက်သား3သန်းကျော်အထိရှိနေပြီးတော့လူသားချင်းစာနာထောက်ထားမှုအကူအညီလိုတဲ့သူက18သန်း6သိန်းအထိရှိလာနေတယ်ဆိုပြီးကုလသမဂ္ဂရဲ့မကြာခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်